မနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့တည်ငြိမ်ရေးတွေကိုစစ်အစိုးရခေါင်းဆောင်တွေကနေညမအားလှုပ်ဆောင်နေတဲ့အကြောင်းတွေကိုစစ်အစိုးရသတင်းစာတွေမှာအမြဲတွေ့ရပါတယ်။ဒါအပြင်နိုင်ငံသားတွေစောင့်ထိန်လိုက်နာရမယ့်စီမင်းစည်းကမ်းဥပဒေနဲ့ပြည်ထောင်တွေကိုဖော်ပြတာလည်းမကြာခဏတွေ့ရပါတယ်။ဒါပေမဲ့နိုင်ငံသားတွေရာသင့်တဲ့အခွင့်အရေးတွေဖော်ပြတာတော့သတင်းစာတွေမှာတွေ့ရလိမ့်မရှိပါဘူး။အခုခေတ်မှာဆိုရင်မြန်မာနိုင်ငံမှာအလုတ်ကန်ရှားပါးမှုအာဏာပိုင်တွေရဲ့ဗိုလ်ချုပ်မှုနဲ့စီးပွားရေးကြက်တဲမှုတွေကြောင့်မြန်မာနိုင်ငံသားတွေနိုင်ငံရဲ့ခြားထွက်ခွာတာတနေ့ထက်တနေ့ပိုများလာတာတွေ့နေရပါတယ်။အဲ့ဒီလိုပြပထွက်နေသူတွေထဲမှာအခြေခံလူရန်းစားတွေကတော့အိန္ဒိယထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေကိုထွက်ကြတာများပါတယ်။သူတို့ဟာများသောအားဖြင့်တရားမဝင်ရောက်သွားကြပြီးအလုပ်ပေါင်းစုံလုပ်ရင်းငွေရှားဇာတိမြေမှာကျန်ခဲ့တဲ့အမိဖားနဲ့မိသားစုကိုပြန်ထောက်ပံ့တဲ့ဘဝတိုက်ပွဲဝင်နေကြတာပါ။ဒီကြားထဲမှာပဲမကောင်းတဲ့ပွဲစားတွေနဲ့တွေ့ရအလုပ်ရှင်ဇိုးတွေနဲ့တွေ့ရကြုံပြုခံရတခါတရားဝင်နေထိုင်ခွင့်အလုပ်လုပ်ခွင့်မရှိလို့အဖမ်းခံရစသဖြင့်ဒုက္ခပင်လဲဝေကြရပါတယ်။မြမစစ်အစိုးရကလည်းအလုပ်သမားတွေစီကအခွန်ကောက်ဖို့လောက်ပဲစိတ်ဝင်စားပြီးကိုယ်နိုင်ငံသားတွေကိုအကာအကွယ်ပေးဖို့လှဲမကြည့်ဘူးဆိုတဲ့အသံတွေလဲကြားရပါတယ်။ဒါနဲ့ပတ်သက်ပြီးထိုင်းနိုင်ငံမှာမြမအလုပ်သမားရေးဆောင်ရွက်နေတဲ့ရောင်ကြီးဦးအလုပ်သမားအဖွဲ့ရဲ့ဦးဆောင်ညွှန်ကြားရေးမှူးဦးမိုးဆွေကအခုလိုပြောပါတယ
်။သူရတွေကကိုယ့်ရဲ့တိုင်းပြည်ကလူတွေရဲ့အခွင့်အရေးတွေကိုပြောဖို့ပေါ့နော်။တာဝန်ရှိတယ်။ဒါနဲ့များသောအားဖြင့်တော့ဒီတက်တရာသူရဥပါသူသူပြည်တော်မာဗီယာသူရဆိုရင်တော့ဒါကိုယ့်အလုပ်သမားရဲ့အခွင့်အရေးကိုဆိုရင်သူကလေတံတော်မှမဟာခြင်းဘာလို့လဲဆိုတော့ဒီအလုပ်သမားရဲ့အခွင့်အရေးကိုပြောတယ်ဆိုရင်တိုင်းပြည်ပြပမှာတော့ဒီလိုအခွင့်အရေးရှိတယ်ဆိုရင်ဒီတွင်မှာလည်းဒီခွင့်ရေးတွေကရှိပြီးသားဆိုတာကိုလူ့ကမာတွေသိသွားမှဆိုတယ်။အဲအကြောင်းမလို့ဒီမာသူရနေတဲ့ကတော့ဒီခွင့်ရေးနဲ့ပတ်သက်လာပြီးဆိုရင်ဘယ်လိုခွင့်ရေးမျိုးကိုမှကိုယ်ပြည်သူပြည်သားတွေကိုဟိုတိအောင်လို့လုပ်ပေးတာတော့မရှိတော့ပဲ။ဆိုတော့ဒီကဒီလက်ခံနိုင်ငံကဒီတိုင်းသူရနေတဲ့ကြတော့လေဒီရောက်လာတဲ့ဒီရွှေပြောင်းလူ့ကမာတွေအတွက်အခွင့်ရေးနဲ့ပတ်သက်သူကတော့သူကများများဆန်းဆန်းပြောလို့မရှိဘူး။များသောအားဖြင့်ကြွချုံပြီးပြောလို့ရှိတာကလူ့ကမာတွေအားလုံးကအတူတူပဲ။ဗမာလူ့ကမာတွေကလည်းထိုင်းလူ့ကမာတွေနဲ့တန်းတူအရပိုင်ခွင့်ရှိတယ်ဆိုတာမျိုးခြုံငုံပြီးတော့ပြောလို့ရှိတာပဲကျွန်တော်တို့သွားပြည့်တယ်
အလုသမားတွေရဲ့ရပိုင်ခွင့်တွေကဘာတွေလဲ။ဒါနဲ့ပတ်သက်လို့ကုလသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့ Global Migration Group ခေါ်အပြည်ပြည်ဆိုင်ရာရွှေ့ပြောင်းအလုသမားအဖွဲ့ကစက်တင်ဘာလ30ရက်နေ့ကထုတ်ပြန်တဲ့ပုံမှန်မဟုတ်တဲ့အခြေအနေမှာရွှေ့ပြောင်းအလုသမားတွေအတွက်လူအခွင့်အရေးဆိုတဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်မှာတရားဝင်ပဲဖြစ်ဖြစ်တရားမဝင်ပဲဖြစ်ဖြစ်ဘလို့နေထိုင်ခွင့်အခြေအနေပဲဖြစ်နေပါစေအဲ့ဒီလူတွေအတွက်အခြေခံအခွင့်အရေးပြဋ္ဌာန်းချက်6ချက်သတ်မှတ်ထားတယ်လို့ရေးသားထားပါဗျ။နံပါတ်1ကတော့ရွှေပြောင်းအလုပ်သမားတွေမှာဘယ်သူမှစိုးနှိမ့်ဆက်ညှဉ်းပန်းခံရမဲ့ဘေးအန္တရာယ်အတွက်ခိုလုံခွင့်လျှောက်ထားခွင့်ရှိတာတရားလက်လွတ်ဖန်ဆီးချုံတော်ခံရမှုကနေလွတ်ကင်းပြီးလုံခြုံမှုရှိတာကိုယ်ပိုင်လွတ်လပ်ခွင့်နဲ့အသက်ရှင်ရပ်တည်ခွင့်ရှိတာဖြစ်ပါတယ်။နံပါတ်2ကတော့လူမျိုးဘာသာသာသနာနဲ့သားယောင်လိင်ဘာသာစကားကွဲပြားလို့ခွဲခြားဆက်ဆံခံရမှုကနေကင်းလွတ်တာဖြစ်ပါတယ်။နံပါတ်3ကတော့ကျင့်ပြုခံရမှုလူမဆန်တဲ့ပြုမှုဆက်ဆံခံရမှုနှိမ့်ဆက်ညှဉ်းပန်းခံရမှုလူကုန်တိတ်ခကြအောင်ပြုမှုချိုးနှင်ခံရမှုဆန္ဒမပါဘဲအလုပ်ကျွေးပြုရမှုတို့ကနေကင်းလွတ်ခွင့်ရှိတာဖြစ်ပါတယ်။နံပါတ်4ကတော့မျှတတဲ့တရားတော်ပေါ်ရင်ဆိုင်ခွင့်ရှိတာဖြစ်ပါတယ်။နံပါတ်5ကတော့နေထိုင်မှုလူမှုရေးပညာရေးကျန်းမာရေးနဲ့အလုပ်ခွင့်မှာမျှတမှုရရေးတို့အတွက်အကာအကွယ်ရပိုင်ခွင့်ရှိတာဖြစ်ပါတယ်။နံပါတ်6ကတော့နိုင်ငံတကာကပြဋ္ဌာန်းထားတဲ့လူ့ခွင့်ရေးစံချိန်စံညွန်းတွေဥပဒေတွေနဲ့အညီရပိုင်ခွင့်ရှိတာဖြစ်ပါတယ်ဒီလူ့ခွင့်ရေးတွေကိုရွှေပြောင်းအလုပ်သမားတွေအပြည့်အဝခံစားရဖို့အတွက်အစိုးရတွေအနေနဲ့ကိုယ်တိုင်းပြည်တွေကအခြေအနေကိုပြန်သုံးသပ်ပြီးနိုင်ငံတကာလူ့ခွင့်ရေးစံချိန်စံညွန်းနဲ့အညီလုပ်ကိုင်ဆောင်ရွက်ဖို့အပြည်ပြည်ဆိုင်ရာရွှေပြောင်းအလုပ်သမားအဖွဲ့ကတောင်းဆိုလိုက်သလိုလူမှုအခြေပြုအဖွဲ့အစည်းတွေမီဒီယာတွေကလည်းအလုပ်သမားတွေချိုးဖောက်ခံနေရတာတွေကိုမျက်ခြေမပြတ်စောင့်ကြည့်ပြီးဖော်ထုတ်ဖို့တိုက်တွန်းထားပါတယ်။ရောင်ကြီးဦးအလုပ်သမားအဖွဲ့ရဲ့ဦးဆောင်ညွှန်ကြားရေးမှူးဦးမိုးဆွေကလည်းအခုလိုပြောပါတယ
်။အလုပ်သမားတွေရဲ့ရပိုင်ခွင့်တွေ၊ရေဝဲဥပဒေအရသတ်မှတ်ထားတဲ့အလုပ်သမားတွေရဲ့အခွင့်အရေးတွေကို စိတ်ယုံကြည်မှဖြန့်ဝေပြီးဘူးအဲ့လိုမျိုးတွေကိုဆောင်ရွက်ပြရမှာဖြစ်တယ်။ဒါပေမဲ့ဒီနေ့ဖြစ်နေတာကတော့ဒီမှာကဒီဗမာသုရပဒနဲ့ဗမာလူ့ဗမာတွေကဘာမှဒီဒရင်ချက်နဲ့ပညာပေးမှုရှိဘူး။ဒီထိုင်းနိုင်ငံကိုရောက်လာပြန်တော့လေထိုင်းသုရအဒီနဲ့ဒီလူ့ဗမာတွေကိုဟိုစီးပင်းပြီးခဲ့တဲ့အချက်လက်တွေကိုဟိုပေးတာတော်တော်နည်းအောင်ကျွန်တော်တွေ့ရတယ်
ပြည်ပဆိုင်ရာရွှေပြောင်းအလို့သမားများအဖွဲ့ကထုတ်ပြန်တဲ့အဲ့ဒီကြေညာချက်ဤကုန်းမှာတော့လူခွင့်ရေးကြေညာစာတမ်းမှာပါတဲ့အတိုင်းလူတိုင်းဟာမွေးရပါလွတ်လပ်ခွင့်ရှိပြီးတန်းတူရပိုင်ခွင့်ရှိတယ်ဆိုတာကိုဖော်ပြထားပါတယ်။တော်ရရှင်များခင်ဗျာမြန်မာစစ်စိုးရဲ့သတင်းစာတွေမှာနိုင်ငံသားတွေစောင့်ထိန်လိုက်နာမဲ့စီးမျဉ်းစည်းကမ်းဥပဒေနဲ့ပြစ်ဒဏ်တွေကိုပဲဖော်ပြလေးရှိပြီးရတဲ့ရတတ်တဲ့အခွင့်အရေးတွေဖော်ပြတာမတည်ရတဲ့အတွက်ဒီကနေ့ကဘာမှပြောဆိုနေကြတဲ့ရွှေပြောင်းအလို့သမားတွေအတွက်လူခွင့်ရေးတချို့ကိုတင်ပြလိုက်တာပါခင်ဗျာ